တိုက်ပွဲတွေကြောင့်လက်နေချီကြအိုးအိမ်စွန့်ခွာပေးလို့ရမှာထွက်ပြေးတင်းဆောင်နေကြရတဲ့ရှမ်းပြည်တောင်ပိုင်းဖဲခုံမြို့ကန်တွေဟာအခုချိန်ထိနေရက်မပြောင်းနိုင်ကြသေးဘူးလို့မြို့ကန်တွေက VOA ကိုပြောပါတယ်။စစ်ပြေးဒုက္ခသည်အများစုကသူတို့စစ်ပြေးရှောင်တဲ့ဒေသတွေမှာနေစားအလုပ်လုပ်ရင်းစားဝတ်နေရေးကိုရုန်းကန်ဖြည့်ရှင်းနေကြရတာလို့စစ်ပြေးရှောင်တွေကပြောပါတယ်။အခုလိုနေရာဒီမှာအလုပ်ကင်မရှိလို့စားရေးတောက်ရေးပုံမကျက်တဲလာတယ်လို့ပင်လောင်းမြို့နယ်မှာခိုလုံနေတဲ့ဖဲခုံမြို့ကန်စစ်ပေးဆောင်တို့ကအခုလိုပြောပါတယ်
။အရင်ဆုံးကတော့ဗျာမိုးရသည်နဲ့ဆောင်းရသည်အဆက်မှာတော့ခြေလေးပါလေးတွေကဖြူကျိုးသေးတယ်။မိုးတွေမှာဆိုက်ခါတဲ့ပြည်နယ်လေးရှိတော့အဲဤသက်ရွာလေးတွေတော့ပြောဟိုလုံမန်းကန်ကန်တောင်းမှုလို့ချင်းမိခလေးတွေလိုက်ထားလို့ဆင်ပြေရပါသေးတယ်။အခုတော့နေရာစီရောက်သွားတဲ့ခါကျတော့တောင်ပေါ်ဒေသဆိုတာမိုးရွာမှာအလုပ်လုပ်ကြရတာလေ။အဲရောအလုပ်ကမရှိကြတော့ဘူးအခုကျတော့စားရေးတော်ကြီးတော့ခက်ကြရပါတယ်။
2023ခုနှစ်နိုဝင်ဘာလမှာဖြစ်ခဲ့တဲ့တင်းလေးလုံးစစ်စင်ရေးစတင်ကလေးကရှမ်းပြည်တောင်ပိုင်းဖဲခုံမြို့နယ်မှာလေစစ်ကောင်စီတပ်နဲ့ကရင်နီပူးပေါင်းတပ်တွေအကြားတကြောပြန်တိုက်ပွဲဖြစ်ပွားနေတဲ့အတွက်ကြောင့်ဘီမကင်းတဲ့ဒေသခံတွေတင်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။အဲဒီနောက်ပြီးခဲ့တဲ့ဇန်နဝါရီလတုန်းကဖဲခုံမြို့ထဲမှာနှစ်ဖက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကလက်နက်ကြီးအပြင်လေကြောင်းကိုပါအတုံးပြူပြီးတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်မို့လို့မြို့လုံးကျွနီးပါးဟာအိုးအိမ်စွန့်ခွာဘေးလွရာကိုထပ်မံတင်းရှောင်နေကြရတာပါစစ်ပြေးဒုက္ခတွေအများအပြားကအဝတ်တထည်ကိုတခုအသက်ဘေးကင်းလွတ်အောင်ထွက်ပြေးလာကြရတဲ့အတွက်ကြောင့်ဘာပစ္စည်းမှမပါကြပါဘူးလို့ဆိုပါတယ်စစ်ပြေးရှောင်တာအချိန်ကြာလာတဲ့အမျှစားဝတ်နေရေးပုံမကျက်တဲလာကြတဲ့အတွက်ကြောင့်နေအိမ်ပြန်ကြတဲ့သူတွေရှိသလိုအသက်အန္တရာယ်ကင်းဖို့ဦးစားပေးစဉ်းစားတယ်လို့ဖဲခုံမြို့ကန်စစ်ပေးရှောင်တို့ကပြောပါတယ်
ကျိုးကြော်လဲဒီထိုင်ရေးအဆင်မပြေတဲ့ခါကျတော့ကိုရင်ကိုပဲပြန်ပြီးတော့ပြင်မယ်ကိုရင်ကိုပဲပြန်ပြီးတော့ပြင်မယ်ဆိုတော့စီတန်နဲ့ပြင်မထူးနေမထူးလဲပြန်တဲ့လူတွေလည်းရှိတယ်ဗျကျွန်တော်တို့ကအသက်ရှိရှိလေးတော့မိုးရင်သေးတယ်မပြန်ရဲဘူးဖြစ်တယ်လည်းနေမယ်ဗျနောက်ဆုံးသမင်းကိုတလီတနတ်ပဲစားရစားရအဲ့လိုပဲအိတ်မိပြီးတော့ခံစားပြီးတော့နေတော့မယ
်နောက်ထပ်စီဗေးဆောင်တို့ကတော့ဘေးလွရာမှာစားနေရခါအကျက်တဲဖြစ်နေတယ်လို့ဖဲခုံမြို့ထဲမှာလည်းပြန်နေဖို့အတွက်ကမလုံးကြုံတဲ့အခြေအနေမှာရှိနေတယ်လို့ဆိုပါတယ်
။အဆွေကြတော့လည်းအဲ့လိုပေါ့နော်။စားဖို့ကတောက်ဖို့ကအဆင်မပြေတော့ကိုယ်အိမ်ကိုယ်နဲ့တ냐နေရာဒီမှာနေရတာအဆင်မပြေဘူးဆိုတချို့လည်းပြန်နေတဲ့လူတော့ရှိရလို့ပြောတာပဲ။ဒါမှမဟုတ်အဲ့ဘက်ဒီမှာဖုန်းလိုင်းတွေကမမီဘလို့မဆက်ပြောလို့မရဘူး။ပြန်နေတဲ့လူကများပါတယ်။လုံးဝဒီမှာအနေရရှိရနေတာလုံးဝအဲ့ဘက်မှာတောက်လျှောက်ဖြစ်နေတယ်လို့ပြောတယ်။တောက်လျှောက်ဖြစ်နေတယ်ဆိုတော့အနေရရှိရနေတာဘလို့မှအဲ့လိုသွားပြီးမနေတော့ဘူးလေ
။စစ်ပေးတဲ့ကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေရှောင်တိန်နေကြရတာပါ။သူတို့တင်းဆောင်လာတဲ့နေရာတွေမှာလဲကျဲပြန့်လာတဲ့အတွက်ကြောင့်မလို့တိုက်ပွဲနဲ့နေမြေမတည်ငြိမ်မှုတွေကြောင့်စစ်ဆောင်တွေတနေရာပြီးတနေရာကိုပြောင်းရွှေ့ထွက်ပြေးတင်းဆောင်နေကြရပါတယ်။စားနေရခါနဲ့ကျန်းမာရေးစောင့်ရှောက်မှုအားနည်းချက်တွေကလည်းရှိနေတယ်လို့စစ်ဘေးဆောင်တွေကပြောဆိုနေကြပါတယ်ရှင်။